လွန်ခဲ့တဲ့6နှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းတပ်ဖြတ်ခံခဲ့ရတဲ့ရိုဟင်ဂျာတွေအသက်ရှင်ကျန်ရစ်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရပ်တည်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရမှု6နှစ်မြောက်နေဖြစ်တဲ့ဒီနေ့မှာပဲအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာစစ် ာဒုက္ခသည်တွေကိုကူညီလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ဒေတာရင်တခြားနိုင်ငံတွေကိုလည်းအလေးနဲ့ကျေးဇူးတင်တယ်လို့သူကပြောသွားပါသေးတယ်။အလားတူလူအခွင့်အရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးဗော်ကာတက်ကလည်းရိုဟင်ဂျာတွေပေါ်ထပ်ခါတလဲလဲဖိနှိပ်ညှဉ်းပန်းနေတဲ့မြန်မာစစ်တပ်ကိုရေးယူနိုင်ဖို့နဲ့နိုင်ငံတဝန်းလူအခွင့်အရေးချိုးဖောက်မှုတွေနဲ့လူသားတွေအတိဒုက္ခရအောင်ဆောင်ရွက်နေတာတွေကိုတားဆီးဖို့အတွက်အခုထပ်ပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်လိုအပ်နေတယ်လို့မနေ့ကကြေညာချက်မှာထုတ်ပြန်တောင်းဆိုခဲ့ပါတယ်ရှင်။